ဗြိတိန်ပြည်မကြီးဒုတိယမြောက်အဲလစ်ဘက်ကွယ်လွန်သွားပြီးတဲ့နောက်မှာတတိယမြောက်ချားလ်စ်ဝင်ကိုဒီကနေ့လန်ဒန်မြို့ကစိန့်ဂျိမ်းစ်နန်းတော်မှာအခမ်းအနားနဲ့တရားဝင်တင်မြှောက်လိုက်ပါတယ်
Draft of an order in council authorizing your majesty's declaration to be made public.
Approved.
ဒီမှာကြီးအဲလစ်ဘက်ကျတဲ့ရင်းဒီကွယ်လွန်ခြင်းကလေးကသားတော်အင်ရှစ်ဆန်ချားလ်စ်မင်းသားဟာအလိုလျောက်ဘင်းဖြစ်လာခဲ့တာဖြစ်ပြီးတက်တဲ့မြောက်ချားလ်စ်ဝင်ဖြစ်လာတာပါဒီကနေ့အခမ်းအနားကတော့ထုံးတန်းဆင်လာအတိုင်းဘင်းဖြစ်တဲ့ဂျင်းဝင်တင်မြှောက်ပေးရတဲ့ကောင်းစီရဲ့ရှေ့မှာမောက်မှာအတီးပြုလိုက်တာဖြစ်ပြီးတော့သားဖြစ်သူဝီလျံချင်းအရောကမလီယံနဲ့ဝန်ကြီးချုပ်လစ်ထရတ်စ်တို့နဲ့အတူလက်မှတ်ရေးထိုးခံယူလိုက်တာဖြစ်ပါတယ်ဒီစနေနေ့နန်းတက်ပွဲအခမ်းအနားကိုပထမဆုံးအကြိမ်ဖြစ်တဲ့အများပြည်သူကိုရုပ်တံကနေထုတ်ပြန်ပြသပါတယ်တက်ကြမြောက်ချားလ်စ်ပြန်နန်းတက်ပွဲအတွက်တော်ဝင်ဂုံပြူတက်ဖွဲ့ကလန်ဒန်မြို့စင်းကနေတနက်62ချက်ပစ်ပေါက်ပြီးဂုံပြူလိုက်ပါတယ်ဘရင်ဖြစ်တဲ့ပရမဆုံးအချိန်ပြည်သူကိုပြောကြခဲ့တဲ့တောက်ကြံနဲ့မိန်ကွန်းမှာတော့ကွယ်လွန်သူမိခင်ကြီးအဲလစ်ဘက်ဘုရင်မကြီးကိုချစ်တော်မိခင်လို့ခေါ်ပြီးတော့ချားလ်စ်ဘုရင်ကဂါရဝပြုခဲ့တာဖြစ်ပါတယ်။တက်တော်96နှစ်မှာကွယ်လွန်ခဲ့တဲ့ဘုရင်မကြီးအဲလစ်ဘက်ဟာနန်းသက်အနှစ်80အုပ်ချုပ်ခဲ့တဲ့အတွက်ချားလ်စ်မင်းသားဟာအသက်83နှစ်အရောက်မှထိနန်းဆက်ခံရတဲ့အသက်အကြီးဆုံးနန်းတက်သူလည်းဖြစ်ပါတယ်။သူဟာဝန်ကြီးချုပ်တာဝန်ထမ်းဆောင်တာ3ရက်ပဲရှိသေးတဲ့ဝန်ကြီးချုပ်လစ်ထရတ်စ်နဲ့သူတောက်ကြံနဲ့ကဘတ်ကင်ဟမ်နန်းတော်ရှိမှာပထမဆုံးအချိန်ဖြစ်တဲ့လူလူနဲ့တွေ့ဆုံခဲ့တာပါ။